VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တနှစ်ကျော်ကြာအင်တာနက်အပိတ်ခံထားရတဲ့ချင်းပြည်နယ်ပလောဝဒေသမှာ COVID-19 ကပ်ရောဂါအကန့်အသတ်တွေပြင်းတိုက်ပွဲတွေလည်းဖြစ်နေတာကြောင့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးကိုတော့မလုပ်နိုင်တဲ့အခြေအနေရောက်နေတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ CNLD ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းချင်းပြည်နယ်တက်တော်နဲ့တက်တူဝင်ကြီးဟောင်းဦးကျော်ငင်းကတော့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေမလုပ်နိုင်တဲ့အခြေအနေကိုအခုလိုရှင်းပြပါရစေ
။ကိုဗစ်ကတမျိုးတိုက်ပွဲကတမျိုးဖြစ်နေတယ်။သို့တော်လည်းပဲအခုကော်မရှင်ကလည်းပဲဖြစ်အောင်ရှင်းပါမလို့ပြောတယ်။ကျွန်တော်ကိုယ်တိုင်နဲ့စည်းရုံးရေးဆင်းလာအင်တာမခရေရှိပါတယ်။ရောဂါကလည်းကြောက်ရကျွန်တော်ကကြီးဆန်ကလေးကြောက်ရဘောဖြစ်နေပါတယ
်။ရွေးကောက်ပွဲမှာတော့မှအဲ့ဒီမှာရှိတဲ့လူတွေမဲထွက်ပေးနိုင်မယ့်အနေအထားရောရှိပါမလားရှင
်။အဲ့ဒါလည်းပဲကျွန်တော်တို့ဟိုတခါတော့ဒီနေ့ကော်မရှင်ရဲ့ခရေကော်မရှင်ရဲ့မိမိကကော်မရှင်ကျွန်တော်မေးပါတယ်။မင်းတော့ကျွန်တော်စီမှာကကြီးရအုပ်စုပေါင်း100နဲ့အုပ်စုရှိတယ်။မင်းစီးကျင်ရတာကအုပ်စုပေါင်းက30နဲ့ကျင်ရနိုင်တယ်။သို့တော်လည်းပဲအုပ်စု90နဲ့အုပ်စုကမြို့ပေါ်မှာကျင်ရတယ်ခင်ဗျ။အဲ့တော့ကျင်ရတော့ဘာဖြစ်လုံခြုံရေးတာအပြည့်အဝသိလို့ရှိရင်ဒီကောက်ပို့တော့ကျင်ပနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။အခုကိုယ်စားလှယ်လောင်းတုံးနေနဲ့အခုမဲဆွယ်စည်းရုံးရေးတွေစပြီးစနိုင်ပြီဆိုရင်ဘလိုမျိုးစီယုံလှူရှားမှုတွေလုပ်မယ်ရှင
်ကျွန်တော်တို့ကအခုကိုယ်တိုင်တော့ပရအန်ဒရီများတယ်လမ်းခရီးရောကျွန်တော်အန်ဒရီများတယ်များတော့ကကျွန်တော်ကအွန်လိုင်းနဲ့စီယုံမလို့ကျွန်တော်မှန်းထားပါတယ်ခင်ဗျတော်တော်လည်းပဲကျွန်တော်တို့အခုကအင်တာနက်ကပိတ်ထားတာကတနှစ်ကျော်ရှိပြီဖွင့်ပေးလို့ပြောတယ်ပြောရမယ်တုံးလို့မရတဲ့ 2G တော့ပဲပေးတော့တကယ်လို့ပေးလို့ရှိရပေးလို့ရှိရင် 4G စတော့ပေးပေါ့အဲ့ဒါတော့ဖြစ်နေခင်ဒါမှသာကျွန်တော်စီယုံရမှာလေဒါဒါမှကျွန်တော်ကဖုန်းလိုင်းမမိလေကြီးရတာအများကြီးရှိပါသေးတယ
်အဲ့ဒီမှာရှိတဲ့ data ကန်နေတော့ကောဒီရွေးကောက်ပွဲပေါ်ယုံကြည်ချက်ပေါ့နော်နောက်ကိုယ်စလဲလောင်းနေပေါ်သူတို့ရဲ့သဘောထားအမြင်ရောဘလို့ရှိနေလဲ
အခုလူတွေကလေကျွန်တော်ကြားပလာအရင်ကတော့လူကိုမကြည့်နဲ့ပါတီကိုကြည့်စမှရွေးတယ်အခုကျတော့ပါတီရောလူရောကြည့်ပါတကယ်ကိုယ့်ရဲ့သားကိုအကျိုးပြုနိုင်မဲ့လူကိုပဲရွေးပါဆိုတာဒီကခါရအပေါ်ထွက်လာပါတယ်ခင်ဗျဒါကြောင့်မလို့ data ခံအတွက်နေ့နာခံမှလုပ်ပေးတဲ့ပုဂ္ဂိုလ်ဒီအောင်နိုင်ရေးအတွက်အလားအလာရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအ
ခုရွေးကောက်ပွဲကိုကောသူတို့ဒေတာကန်တီတူတွေစိတ်ဝင်စားမှုရှိပါရှင
်အဲအဲ့ဒါကတော့စိတ်ဝင်စားမှုနေတာပေါ့သူတို့ကအဓိကကတော့တိုက်ပွဲရှောင်တာတမျိုးဒေတာဝန်ကြဖလုံမှုကမရှိနိုင်ငံတော်ကတန်ပို့တာလည်းပဲတိုက်ပွဲရှောင်တော့ဖလုံရတယ်တိုက်ပွဲရှောင်မှုနဲ့ဒေတာမှာပြိမ့်မိတဲ့လူတွေကတောင်ရလုတ်နဲ့မလုတ်ရခုမှရှိတဲ့ကွန်ပျူတာနဲ့ရောင်းလို့ဝင်လို့မရဆိုတော့တော်တော်တော့ခွာရောက်နေပါတယ်
အခုအဲ့တော့မဲပေးဖို့စီးရင်နေကိစ္စကရောအဲ့ဒီမှာမှန်မှန်ကန်ကန်လုံနိုင်ရလားရှင
်အဲ့ဒါလည်းပဲကျွန်တော်တို့ကမင်းစနစ်စင်းကလည်းပဲသူတို့ကတိရကျကပ်မှန်တာမရှိဘူးမရှိတော့အနေနဲ့ရှိတော့ရှိမှာပေါ့တိုက်ပွဲကလာတိမှာသူတို့ကမှတ်ပုံတွေလည်းပြောက်တာရှိကြပေါ့လေသို့တော်လည်းပဲဒီမှတ်ပုံတွေကျတော့ရှိရင်တကယ်ပြောက်လို့ရှိရင်သူကထောက်ထားချက်နဲ့စုံညောင်းလို့မှပြန်လုပ်ပေးလို့တော့ရှိတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျ
CNLD ပါတီရဲ့ကိုယ်စားလှယ်လောင်းဦးကျော်ငင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်